ဥရောပကော်မရှင်ကမြန်မာနိုင်ငံကဒုဝနေသူတွေအတွက်လူသားချင်းစာနာတဲ့အကူအညီဒေါ်လာ18သန်းခန့်ပေးဖို့သတ်မှတ်လိုက်ပါတယ်။အဲ့ဒီငွေဟာမြန်မာနဲ့ထိုင်းနယ်ကြားကဒုက္ခသည်တွေကိုကူညီဖို့အတွက်လည်းဖြစ်ပါတယ်။ဒီအကူအညီဟာမြန်မာနိုင်ငံတွင်းကလူ8သိန်းခန့်နဲ့နယ်ကြားကလူ3သိန်းကျော်တို့ရဲ့ကျန်းမာရေး၊စားရည်ရိတ်ကအစာဟာရဓာတ်ပေါက်သုံးရည်နဲ့ဝန်းကျင်သန့်ရှင်းရေးဒီမှာအခြေခံလိုအပ်ချက်တွေဖြည့်ဆွန်းပေးဖို့နဲ့အကာအကွယ်ပေးဖို့ယူရကြောင်းကော်မရှင်ကပြောပါတယ်။ EU အကူအညီပေးရေးမင်းကြီးလူးဝစ်မရှယ်ကမြန်မာနိုင်ငံမှာအထူးသဖြင့်လူမျိုးစုတွေဟာအလွန်အမင်းစိုးရိမ်ရတဲ့အခြေအနေမှာနေထိုင်ကြရကြောင်းဒါကြောင့်လူသားဆန္ဒပြသနာတိတ်တဆိတ်ပေါ်ပေါက်နေကြောင်းပြောပါတယ်။အဲ့ဒီထောက်ပံ့ငွေကိုဖြန့်ဝေရမှာ EU ရဲ့အကူအညီပေးရေးဌာနအကူကကြက်မှတ်ဆောင်ရွက်မှာဖြစ်ပါတယ်။